ခုဆက်ပြီးတော့အာရှတိုက်ခြေမြို့မကျွန်းမော်ဒေတာကြီးတက်ခွင်နဲ့ NDA နဲ့ရင်းဆိုင်နေရတဲ့အကြောင်းသတင်းလာကိုထုတ်လင်းပေးပါမယ်။အာရှတိုက်ကလူနေထူထပ်တဲ့မြို့ကြီးရဲ့ရေထုတ်ယူသုံးဆွဲမှုမြင့်ညာမှာရေကာတာတည်ဆောက်မှုစတာရီကြောင့်ပင်လယ်ရေမြင့်နဲ့ပြင်းပြင်းတက်လာပြီးတော့အာရှတိုက်ခြေကအဓိကချရတဲ့မြို့မကျွန်းမော်ဒေတာကြီးတွေတက်ွယ်စားပြုလာနေတာကြောင့်ဒါကိုထိမ့်သိမ့်ကာကွယ်ကြဖို့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဆွန်ဘောပီတာဘန်ကောက်မြို့ကနေပြဖို့ထားတဲ့တရင်ကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
။ကဘာကြီးပူနွေးလာမှုရေကာတာတိဆောက်မှုနဲ့အဓိကမြေကြောင်းတွေနဲ့မြင့်လက်တဲ့တွေမှာတောင်တူးပေါ်မှုတွေကပင်လယ်ရေမျက်နှာပြင်ကိုမြင့်တက်လာစေတာကြောင့်ပါကစ္စတန်အိန္ဒုမြေကနေတရုတ်ရဲ့ပလဲမြေအထိအာရှတိုက်ရဲ့အဓိကမြို့ဝကျွန်းပေါ်ဒေသကြီးခုနှစ်ခုကိုအလျင်မြန်နှိမ့်လာစေသလိုအရွယ်အစားလည်းတင်းငယ်သွားစေတယ်လို့သုတေသနစာရန်းတွေကထောက်ပြပါတယ်။ရေအောင်ရေဆုပ်ယူသုံးဆွဲမှုနဲ့မြို့ဝကျွန်းပေါ်ရဲ့အလေးချိန်ကြောင့်ဖိအားပိုများလာပြီးအဲ့ဒီဒေသကမြို့တွေဟာတစ်နှစ်ကို2စင်တီမီတာနှုန်းနဲ့ကျွန်းကျလာတယ်လို့ကြေညာသူတွေကဆိုပါတယ်။ကမ္ဘာပေါ်မှာမဂါစီးတီးခေါ်လူနေထူထပ်တဲ့မြို့ကြီး33မြို့ရှိတဲ့အထက်14မြို့ကအဲ့ဒီမြို့ဝကျွန်းပေါ်ဒေသကြီးခုနှစ်ခုမှာရှိနေတာပါ။အဲ့ဒီထဲမှာပါတဲ့ဘန်ကောက်မြို့မှာပညာရှင်တွေဒီသတင်းပတ်တဲ့တွေ့ဆုံခဲ့ပါတယ်။မြို့ဝကျွန်းပေါ်ဒေသတွေပျောက်ကွယ်ခဲ့ရင်ကဘာမှာအမျိုးပေါင်းစုံလင်တဲ့ဂေယားစနစ်ကြီးပါပျောက်ွယ်သွားမှာဖြစ်သလိုလူတွေလည်းအစုလိုက်အပြုံလိုက်ကြောင်းရွှေ့ရတာအရေးပါတဲ့နေမီဧရိယာယော်နေလာမှာအာရှရဲ့အင်အားကြီးမားတဲ့စီးပွားရေးဗဟိုချက်ကိုပါရိုင်းလဲလာစေမှာဖြစ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။ဟောင်ကောင်ကျွန်းဘက်တီဦးတည်ပြီးတောင်တရုတ်ပင်လယ်ပြင်ထဲစီးဝင်သွားတဲ့ပလဲမြဝကျွန်းပေါ်ဒေသဟာကဘာအလို့ယုံဒေသလို့ခေါ်ရလောက်အောင်စိတ်ယုံနေနဲ့ပြည့်နှက်နေတာပါ။ BNM မှာလည်း2050ခုနှစ်ရောက်လာရင်တိုင်းပြည်ရဲ့ဇဗကြီးလို့ခေါ်တဲ့မဲကောင်မျိုးဝကျွန်းပေါ်ဒေသကလူတပန်းလောက်ထွက်သွားကြမယ်လို့ခန့်မှန်းပါတယ်။ဂါဗီတာကရာကက်စ်မာနီဟာကဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ကာကွယ်ရေးရန်ပုံငွေအဖွဲ့ WWF ကဖြစ်ပါတယ်
။ရာသီဥတုပြောင်းလဲမှုမြေကြောင်းပုံတံပြောင်းလဲမှုတန်းကိုခံနိုင်စွမ်းမရှိတဲ့ဒေသတွေရှိပေမဲ့အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့အရေးပါပြီးစားနပ်ရိက္ခာအများပြားထုတ်ပေးနေတာကြောင့်နိုင်ငံတချို့ကဒီအပေါ်မှာအားထားနေရတာပါ။ကဘာပေါ်ကဂေဟာစနစ်ပြောင်းလဲမှုကိုစိုးရိမ်နေဆိုရင်ဒီမြို့ကျွန်းပေါ်ဒေသတွေပျောက်ွယ်သွားမယ့်ကိစ္စကိုအထူးအာရုံစိုက်တင်ပါတယ်
။တဘောကမှရှိနေတဲ့အတိုင်းထင်းသိမ်းတာကရာသီဥတုပြောင်းလဲမှုကိုကာကွယ်နိုင်သလိုပင်လယ်လူမှုပင်မျိုးစေ့တွေကိုကမ်းရိုးတန်းတလျှောက်လိုက်စိုက်တာတွေကရေလမ်းမှုတဲ့အဖြစ်ကနေကာကွယ်နိုင်တယ်လို့ပရာဂက်စ်မာနီကပြောပါတယ်
။ဒါကနေရအမြင့်ကြီးတွေစောက်ပြီးရေကိုတူလောင်ထားတာမျိုးတစ်ခုလည်းမဟုတ်ပါဘူး။ဒါကစိတ်ညီကိုရောလူမှုပင်တွေကိုပါငကူတဘာဝအတိုင်းဖြစ်နေအောင်ထိမ့်သိမ်းရာရောက်တဲ့အတွက်ကျမတို့ရှိစေခြင်းနဲ့မြဝကျွန်းပေါ်ဒေသဖြစ်ထွန်းတည်ရှိနေဖို့အထောက်အကူဖြစ်စေပါရဲ့
။အိန္ဒိယက Observer Research Foundation အဖွဲ့ပညာရှင် Anurag Dangda ပြောတာကတော့
မြဝကျွန်းပေါ်ဒေသကိုချင်းချင်းကောက်ရတာပင်လယ်ရေမြင့်တဲ့မြင့်တက်လာတာကိုထိမ့်မိဖို့တခုလည်းတွေ့မဟုတ်ခဲ့။လူတွေကိုအကျိုးပြုနေတဲ့မြေကြောင်းတွေကိုပါဆောက်ရှောက်ရောက်ပါတယ်။အိန္ဒိယကဂင်ဂာမြင့်တဲ့မြင့်လက်တဲ့တွေဟာကမ္ဘာပေါ်ကအကြီးမားဆုံးမြဝကျွန်းပေါ်စနစ်တစ်ခုပါ။အဲဒီပေါ်မှာရေကာတာတွေဆယ်ရီတိဆောက်လိုက်ရင်မြေကြောင်းကအနေပို့ချတဲ့စနစ်ကိုတားမြစ်တယ်လို့ဖြစ်ပြီးမြဝကျုံမောဆိုတာလည်းဖြစ်မလာတော့ပါဘူး
။အိန္ဒိယနိုင်ငံကလကတာမှာဆိုရင်ရေလိုအပ်ချက်ကြောင့်မြေအောက်ရေလီတာပေါင်းတန်းရာကနန်းထုတ်ယူသုံးဆွဲနေတာကြောင့်မြဝကျုံပေါ်ဒေသမှာနှစ်ပေါင်း60အတွင်း2009ခုနှစ်အထိရေဧရိယာဟက်တာ16000ကျော်လောက်ကွယ်ပျောက်ခဲ့ရတယ်လို့သူကဆိုပါတယ်။ပုံမကောင်းမွန်တဲ့ရာသီဥတုထိန်းသိမ်းရေးစနစ်ကျိုးတင်သတိပေးစနစ်ထားရှိမှုနဲ့အစိမ့်မြင့်ပညာအရာအဖြေရှားပေးနိုင်မှုတွေကမြို့အကျွန်းပေါ်ဒေသတွေကိုဆက်ရှိစေခြင်းသူတွေအတွက်အထောက်အကူဖြစ်စေမယ်လို့ပညာရှင်တချို့ကအကြံပြုပါတယ်။ဒါတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရတွေကပိုအားထုတ်ဖို့လိုတယ်လို့ထိုင်းနိုင်ငံ Rank State တက္ကသိုလ်ရာသီဥတုနဲ့သဘာဝဘေးလေးလာရေးဌာနက Seri Saptaratik ကပြောပါတယ်
။အစိုးရတွေကရွေးကောက်ခံတက်တန်း၄နှစ်တာလောက်ကိုပဲစဉ်းစားကြတာပါ။တကယ်တော့ဒါကအနှစ်30အနှစ်80လောက်ကုစားရမယ့်ပြဿနာဖြစ်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ဒါကိုထက်စင်းစားပေးဖို့အစိုးရတွေကိုကျွန်တော်တို့ဘယ်လိုရှင်းပြရမလဲဗျာ
အစိုးရတွေကသာထပ်ပြီးပြက်ကွက်နေအောင်မယ်ဆိုရင်အာရှဒေသကမြို့ဝကျွန်းပေါ်ဒေသတွေနင်းမြုပ်ကုန်မဲ့အရေးနဲ့ပတ်သက်လို့နောက်အနှစ်30-40ဘန်ကောက်မှာဆွေးနွေးပွဲလုပ်ခဲ့ရင်ပွဲလာတက်မဲ့သူတွေလှေစီးပြီးစီးဝေးဝဲလာရလိမ့်မယ်လို့ဆယ်ရီကအွှန်းဖောက်ပြီးပြောပါတယ်ခင်ဗျာ